င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်အောက်တိုဘာလ17ရက်ကြာရာပြည်နေ့ညနေခင်းအစီအစဉ်တွေကိုလိုင်းတိုမီတာ79.25တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်နဲ့ရုရှားအာကာသယာဉ်မှူးနှုတ်လိုက်ပါသွားပြီးနိုင်ငံတကာအာကာသစခန်းကိုသွားမဲ့ဆိုယူးစ်အာကာသယာဉ်ကမြေပြင်ကနေလွတ်တင်ပြီးတိတ်မကြခင်မှာပဲအရေးပေါ်ပြန်လည်ဆင်းသက်ခဲ့ရပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအကူအညီပေးဖို့အရှေ့တောင်အရှေ့နိုင်ငံများသင်းအာဆီယံကိုကုလသမဂ္ဂတွင်းရင်မှုချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။11 Media Group ကသတင်းသမားတချို့ကိုရန်ကုန်တိုင်းအစိုးရအဖွဲ့ကဖမ်းဆီးအရေးယူထားတဲ့ကိစ္စအပေါ်အမြင်အမျိုးမျိုးနဲ့ထောက်ပြမှုတွေထွက်ပေါ်လာတဲ့သတင်းမှကြားမှာကတော
့ကျွန်တော်အနေနဲ့ကတော့ဒီအရေးယူဖို့ကနော်ပုဂ္ဂိုလ်ကြီးဆန်နေနော်အထက်ဆန်လုံးနေရှာလို့ရလို့နေနေသတင်းမီဒီယာမှာကြီးတဲ့ဥပဒေချုပ်ဆောင်တာတခုကြောင
့် The Voice သတင်းစာရဲ့ Editor ချုပ်ကိုကျော်မင်းဆွေပြောတော်တာပါရှင်မကြခင်အပြည့်ဆုံးတင်ဆက်ပေးပါမယ်ဒါအပြင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအခမ်းအကိုမြန်မာအစိုးရဘက်ကလက်ခံမှုညင်ပေးတဲ့အပေါ်ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးနဲ့တွေ့ဆုံမင်းမြန်ခံကိုကြားမယ်အပြင်နိုင်ငံတကာသတင်းဆောင်မှာတော့အာဖရိကတိုက်ရဲ့စီးပွားရေးကဏ္ဍမှာအသာစီးရရေးအမေရိကန်နဲ့တရုတ်နိုင်ငံတို့အပြိုင်ဆိုင်ကြိုးစားနေကြတဲ့သတင်းကိုလည်းကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကွန်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်နဲ့ရုရှားအာကာသယာဉ်မှူးနှုတ်လိုက်ပါသွားပြီးနိုင်ငံတကာအာကာသစခန်းကိုတွားရောက်မဲ့ဆိုယူးစ်အာကာသယာဉ်ဟာမြေပြင်ကနေဒီနေ့လွတ်တင်ပြီးတိတ်မကြခင်မှာပဲအရေးပေါ်ပြန်လည်ဆင်းသက်ခဲ့ရပါတယ်ဆိုဗီယက်ယူနီယံလက်ထက်ကလေးကတိစောက်ထားတဲ့ကဇက်စတန်နိုင်ငံဘာကူနာမြို့ကအာကာသစခန်းကနေလွတ်တင်လိုက်ပြီးတဲ့နောက်အာကာသယာဉ်ရဲ့တွန်းအားဘေးစနစ်မှာဆက်ချွတ်ရုံမှုကျင်းပတာဖြစ်တဲ့အကြောင်းအမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကပြောပါတယ်ဆိုယူးစ်အာကာသယာဉ်ဟာအရေးပေါ်မြေပြင်ပြန်မစင်းခင်မှာတွန်းအားဘေးစနစ်ပါဝင်တဲ့ယာဉ်ရဲ့အစိပ်ပိုင်းကနေခွတ်ထွက်ပြီးအရှင်ပြင်းပြင်းနဲ့ပြန်ကျလာခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါပုံမှန်ဆင်းသက်မှုမျိုးမဟုတ်တဲ့အတွက်အာကာသယာဉ်မှုတွေမြေဆွေးအားတန်အပြင်းထန်ခံရမှာလည်းဖြစ်ပါတယ်ကဇက်စတန်နိုင်ငံကိုပြန်လည်ဆင်းသက်လာခဲ့ပြီးတဲ့နောက်မှာအမေရိကန်အာကာသယာဉ်မှူး Nick Hague ရုရှားအာကာသယာဉ်မှူး LSE of Chinnin တို့ကိုအရေးပေါ်ကယ်ဆယ်ရေးတွေတွားရောက်ကယ်ဆယ်ခဲ့ကြတာပါအာကာသယာဉ်မှူးနှုတ်ဦးဆုံးရဲ့အခြေအနေတွေကတော့ကောင်းမွန်နေပါတယ် NASA ကြီးကဂျင်ဘရဒန်စတိုင်းကတော့ရုရှားအာကာသဖွဲ့နဲ့လက်တွဲဆောင်ရွက်နေပြီးစစ်ချေရုံမှုဖြစ်ရတဲ့အကြောင်းရင်းကိုစနစ်တကျစုံစမ်းသွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နိုင်တဲ့အချိန်ထိလူလိုက်ပါတဲ့အာကာသခီးစဉ်တွေရက်ဆိုင်ထားမှာဖြစ်ကြောင်းလည်းရုရှားတာဝန်ရှိသူတွေကပြောဆိုထားကြပါတယ
်ဟာရီကိန်းမုန်တိုင်းမိုက်ကယ်တိုက်ခိုက်ခံခဲ့ရတဲ့ဖလော်ရီဒါပြည်နယ်မှာကယ်ဆယ်ရေးလုပ်ငန်းတွေကိုခိုင်ခိုင်မာမာဆောင်ရွက်သွားမယ်ဆိုပြီးပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကဒီကနေ့ကြာသပတေးနေ့မှာကြေညာပြောဆိုပါတယ်ဟာရီကိန်းမုန်တိုင်းမိုက်ကယ်ကနှစ်ပေါင်း90အတွင်းအမေရိကန်ပြည်မကြီးကိုဝင်ရောက်တဲ့အပြင်းထန်ဆုံးမုန်တိုင်းဖြစ်ပါတယ်။ပြန်လည်ထူထောင်ရေးတုံ့ပြန်ကင်တွယ်ရေးကိုထိထိရောက်ရောက်ဆောင်ရွက်မှာဖြစ်သလိုမုန်တိုင်းတန်တင့်ခဲ့တဲ့လူမှုအတိုင်းဝိုင်းတွေအတွက်အစွမ်းကုန်ကူညီဆောင်ရွက်မယ်လို့လည်းပြည်내အုပ်ချုပ်ရေးမှုကပြောဆိုခဲ့ပါတယ်။အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေလွတ်လွတ်လပ်လပ်ဆောင်ရွက်နိုင်ဖို့အတွက်မုန်တိုင်းတန်တင့်ခဲ့တဲ့လူမှုအတိုင်းဝိုင်းတွေအနေနဲ့အပြင်မထွက်ကြဖို့လဲအုပ်ချုပ်ရေးမှုကပန်ကြားထားပါတယ်ဟာရီကိန်းမုန်တိုင်းမိုက်ကယ်ကိုတော့အပူပိုင်းမုန်တိုင်းအဖြစ်ဒီကနေ့ကြာသပတေးနေ့အစောပိုင်းမှာပဲဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးစင်တာကအဆင့်လျှော့ချသတ်မှတ်ထားပါတယ်လေတိုက်နှုံးယော့သွားပြီးမယ်လို့လဲမိုးရွာသွန်းမှုကြောင့်ရေကြီးရေလျှံမဲ့ချင်းချောက်မှုလဲရှိနေတဲ့အထက်မကြာခင်ကဟာရီကိန်းမုန်တိုင်းတန်တင့်ခဲ့ပြီးဆူဆွတ်နေတဲ့အမေရိကန်အရှေ့ဘက်ကန်ယူတန်ဒေသတွေလဲပါဝင်နေပါတယ်မနေ့ညတညလုံးဂျော်ဂျီယာပြည်နယ်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းကတောင်ကယ်ရိုလိုင်းနာမြောက်ကယ်ရိုလိုင်းနာနဲ့ဗာဂျီးနီးယားပြည်နယ်ဘက်ကိုဖြည်းဖြည်းချင်းရွေ့လျားလာပြီးတဲ့နောက်တောက်ချာနေလောက်မနက်ပိုင်းမှာတော့အတ္တလန္တိတ်သမုဒ္ဒရာတွေကိုထွက်ခွာมาဖြစ်ပါတယ်ဒီပြည်နယ်တွေမှာတော့မိုးရဲ့ချင်း9စင်တီမီတာကနေ15စင်တီမီတာအထိရောက်ရှိနိုင်ပါတယ်ဟာရီကိန်းမုန်တိုင်းမိုက်ကယ်ကြောင့်ဖလော်ရီဒါပြည်နယ်တယ်လာဟက်ဆီမြို့မှာတစ်ပင်လဲပြီးအမျိုးသားတဦးသေဆုံးခဲ့ရတယ်လို့လည်းအာနာပိုင်တို့ကပြောဆိုထားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းနဲ့ဘာလီကျွန်းကမ်းလွန်ရေပြင်မှာဗဟိုပြုလွတ်ခတ်ခဲ့တဲ့အင်အားပြင်းငင်ရင်ကြောင့်လူ3ဦးသေဆုံးခဲ့ရတယ်လို့ကပ်ဘေးတံကြောင့်ဒုက္ခရောက်နေသူတွေကြားမှာလည်းနောက်ထပ်ဆိုးရိမ်မှုတွေပေါ်ပေါက်ခဲ့ပါတယ်။ပြင်းရ6ရှိတဲ့ငရင်ဒီနေ့စောပိုင်းလွတ်ခတ်ခဲ့ရကနေအများပြားပြိုကျပျက်စီးခဲ့တဲ့ဂျာဗာကျွန်းပေါ်ကဆွန်မန်နက်အရက်မှာလူ3ယောက်သေဆုံးခဲ့တာပါ။ပြည်ပဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF နဲ့ကမ္ဘာ့ဘဏ်တို့ရဲ့နှစ်ပတ်လည်အစည်းအဝေးပွဲတွေကျင်းပနေတဲ့ဘာလီကျွန်းမှာငရင်ကြောင့်အဆောက်အဦတွေတုံခါလွတ်ခတ်ခဲ့ရကထောင်ထဲချီတဲ့ဧည့်သည်တွေလည်းထိတ်လန့်နေကြဟိုတယ်တွေကနေထွက်ပြေးခဲ့ကြပါတယ်။ ။တတလောပါလီကျောမှာထိခိုက်ပျက်စီးမှုတွေရှိတဲ့သတင်းမျိုးတော့မကြားသလိုဆူနာမီသတိပေးချက်ထုတ်ပြန်တာမျိုးလည်းမရှိခဲ့ပါဘူး။ပြီးခဲ့တဲ့လတဲ့ငရင်နဲ့ဆူနာမီရေလိုင်းတန်းကြောင့်လူပေါင်း 2,000 ကျော်သေဆုံးခဲ့ရတဲ့ဆူလာဝေစီကျောမှာတော့ကျန်နေနိုင်တဲ့သေဆုံးသူတွေရဲ့အလောင်းတွေရှာဖွေလုပ်ငန်းတွေဒီနေ့အဆုံးသတ်ဖို့စီစဉ်ထားပေမဲ့မိသားစုတွေကသက်ဆိုင်ရာမိသားစုဝင်တွေကိုဆက်လက်ရှာဖွေပေးဖို့ဖန်ချချက်ကြောင့်မနေ့ကတောက်ကြံနေသည့်ရက်ထက်တိုးထားရတဲ့အကြောင်းလဲအရေးပေါ်ကစေအေဂျင်စီကပြောဆိုထားပါတယ်။ဆူလာဝေစီကျောမှာပြင်ရ 9.5 ရှိရငရင်ကြောင့်ထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့ပါလူမျိုးမှာတော့ရွှေမြေတွေစီစဉ်ကျလာပြီးအိမ်တွေအများပြားမြေအောင်မျိုးကုန်ကြတာပါ။ရွှေမြေတွေအောက်နှမျိုးသေဆုံးသူ 9,000 လောက်ထိရှိနေတယ်လို့လည်းတာဝန်ရှိသူတွေယူဆထားပါတယ်။အောက်ကလကနေစက်တင်ဘာလအတွင်းအင်ဒိုနီးရှားနိုင်ငံလွန်ဘော့ကျောမှာစက်တိုက်ဆိုးဆိုးလှုပ်ကပ်ခဲ့တဲ့ငရင်တွေကြောင့်လူ900နီးပါးလောက်လည်းသေဆုံးခဲ့ရပူပါတယ်။
အိန္ဒိယနိုင်ငံအရှေ့ပိုင်းမှာဒီကနေ့ကြာသပတေးနေ့အင်အားဖြင့်ဆိုင်ကလုန်းမုန်တိုင်းတန်ကြောင့်လူ2ဦးသေဆုံးပြီးလူပေါင်း3သိန်းလောက်ကိုကုန်းမြင့်ကိုရွှေ့ပြောင်းပေးထားရသလိုအိုးအိမ်တွေပျက်စီးသစ်ပင်တွေဓာတ်တိုင်တွေလည်းပြိုလဲခဲ့ပါတယ်။လိပ်ပြာလို့အထိပ္ပယ်ရတဲ့ဒီလီဆိုင်ကလုန်းမုန်တိုင်းက4တိုင်နှုန်းတနအီကို95မိုင်နှုန်းနဲ့ကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တယ်လို့အိန္ဒိယမိုးစလဌာနကပြောဆိုထားပါတယ်။အော်ရစ်စပြည်နယ်ရဲ့ကန်ယိုဒန်ဒေသတွေမှာမိုးအကြီးအကျယ်ရွာသွန်းခဲ့ပြီးအိန္ဒိချင်းအန္ဒရာပရာဒက်ရှ်ပြည်နယ်ရဲ့မြောက်ပိုင်းမှာလည်းမုန်တိုင်းထန်တင့်ခဲ့ပါတယ်။သစ်ပင်လဲကျပြီးရိုက်မိတာကြောင့်အမျိုးသမီးတဦးသေဆုံးရပြီးအမျိုးသားတဦးကတော့အိမ်ပြိုကျတာမှသေဆုံးခဲ့ရတယ်လို့အန္ဒရာပရာဒက်ရှ်ပြည်နယ်အလုပ်သမားရေးရာဝန်ကြီးကပြောပါတယ်။ဒေသတွေမှာကျောင်းတွေပိတ်ထားရတယ်လို့လေရင်ပြန်တမ်းမှုနဲ့ယထားပြေးဆွဲမှုတွေကိုလည်းရပ်ဆိုင်ထားရပါတယ်။မျိုးရည်ရွာတဲ့အတော်များများမှာတော့လျှက်စင်မီနဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးလမ်းတချို့လည်းပိတ်နေတယ်လို့အော်ရစ်ဆာပြည်နယ်သဘာဝဘေးဒဏ်ကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကသတင်းထောက်တွေကိုပြောဆိုထားပါတယ်။ဆိုင်ကလုန်းမုန်တိုင်းကမနေ့ပြန်တောက်ချန်နေမှာတော့လေပြားနဲ့ရက်ဝင်းတစ်ခုအဖြစ်အာရော့သွားမယ်လို့ခန့်မှန်းထားတဲ့အကြောင်းလဲမိုးစလဌာနကကြေညာထားပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအကူအညီပေးဖို့မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့ရှစ်တောင်ရှာနိုင်ငံများအသင်းအာဆီယံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအကျဉ်းတဲ့လူ့ကိုယ်ရေးပြဿနာတွေကိုဖြေရှင်းဖို့အာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအတိအမှတ်ပြုကြောင်းနဲ့တစ်ချိန်တည်းမှာပဲဒုက္ခသည်တွေလုံခြုံမှုနဲ့ကုန်သက်ခရှိရှိကိုယ်တော်ဆန္ဒနဲ့နေရပြန်နိုင်မယ့်အခြေအနေတွေပေါ်ပေါက်လာအောင်ဖန်တီးရမှာကူညီကြဖို့လဲအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကအင်ဒိုနီးရှားနိုင်ငံကအာဆီယံညီလာခံမင်းငွန်းမှာဒီနေ့ပဲပြောကြားသွားတာပါ။ဒီဆောင်ရေးဖွံ့ဖြိုးရေးတွေအတွက်ယင်းနှမြုံနဲ့သုံးဆမှုတွေအကြီးအကျယ်လိုအပ်တယ်လို့ပြန်လည်သိမြတ်ရေးလူခွေလေးစားလက်နဲ့ရေးကိစ္စတွေကလည်းအရေးကြီးတဲ့အကြောင်းပြောဆိုတော့ပါတယ်။ကွလွန်သူကွလွန်မကတွင်ရင်မှုချုပ်ဟောင်းကော်ဖီအန်နဲ့ဦးဆောင်ခဲ့တဲ့ရခိုင်ချန်ပီကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့လည်းထပ်မံတိုက်တွန်းခဲ့တာပါ။ပြီးခဲ့တဲ့နေ့တည်းရခိုင်ပြည်နယ်ကပြည်ပကတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကပထမတော့ဖြစ်6,000လောက်ပြန်ပို့ဖို့စီစဉ်နေကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲအတွင်ရင်မှုချုပ်ရဲ့တိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။ခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လူညိုရေးကစ်ကန်တွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ AIS အစိုးရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝဝကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပအဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားသလိုတိုင်းနယ်ချီရဲ့ဒုက္ခသည်တွေနေရပြန်နေအောင်အမြန်ဆုံးစီစဉ်ဖို့လည်းတိုက်တွန်းနေကြတာပါမြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတန်ဝန်ကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာမရှိတဲ့အကြောင်းနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအဆင်သင့်ရှိနေတဲ့အကြောင်းလည်းတုံ့ပြန်ပြောဆိုထားကြပါတယ်
။ Sorry နိုင်ငံသားသတင်းတောက်ပျောက်ဆုံးနေတဲ့အမှုကိုစုံစမ်းဖို့အမေရိကန်အထက်လွှတ်တော်အမတ်တချို့ကသမ္မတဒေါ်နယ်ထရန့်ကိုဖိအားပေးနေကြပါတယ်။လွှတ်တော်အမတ်တွေရဲ့ဖိအားတွေကြောင့် Saudi တာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေအပေါ်အမေရိကန်ကအရေးယူတန်းခတ်မှုတွေလည်းကြုံရနိုင်ပါတယ်။နိုင်ငံတကာကလူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူနိုင်တဲ့2016ခုနှစ် Global Magnitsky Act ဥပဒေအရပြီးခဲ့တဲ့သတင်းပတ်ထဲတူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဆော်ဒီကောက်စစ်ဝင်ရုံးကိုဝင်ရောက်သွားခဲ့ပြီးတဲ့နောက်သတင်းထောက်ဂျမဲကတ်ရှိုဂီပျောက်ဆုံးနေတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့မနေ့တုန်းကပဲသမ္မတထံလွှတ်တော်အမတ်တွေစာရေးသားတိုက်တွန်းလိုက်ကြတာပါ Washington Post သတင်းစာဆောင်းပါးရှင်တဦးလည်းဖြစ်တဲ့ စော်ဒီသတင်းတောက်ပျောက်ဆုံးမှုဟာနိုင်ငံတကာကအသိမှတ်ပြုထားတဲ့လူအခွင့်အရေးစံတွေကိုအကြီးအကျယ်ချိုးဖောက်ရာရောက်နိုင်တဲ့အတွက်စော်ဒီအစိုးရရဲ့အဆင့်မြင့်ဆုံးအရာရှိတွေနဲ့ပတ်သက်တာတွေအပါအဝင်သတင်းအချက်အလက်တွေအပေါ်သမရအနေနဲ့စဉ်းစားဆုံးဖြတ်ဖို့မျှော်လင့်ကြောင်းလည်းပြောဆိုထားပါတယ်။အရေးယူထမ်းခတ်သိမသိသမရရဲ့စဉ်းစားဆုံးဖြတ်ချက်ကိုတော့ရက်ပေါင်း120အတွင်းအထက်လွှတ်တော်ကိုအကြောင်းပြန်ရမှာပါ။စော်ဒီတန်ရုံမှာအသက်ခံခဲ့ရတာဖြစ်နိုင်တယ်လို့တူရကီအာဏာပိုင်တွေကယူဆထားပြီးထူးထူးဆန်းဆန်းပျောက်ဆုံးနေတဲ့သတင်းတောက်ကက်ရှိုဂီကိစ္စနဲ့ပတ်သက်လို့အမေရိကန်ထိပ်တန်းအရာရှိတွေဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့ဆက်သွယ်ပြောဆိုမှုတွေရှိခဲ့ကြောင်းလည်းအင်ဖြူရောကပြောဆိုထားပါတယ်ရှင
်။မြောက်ကိုရီးယားပေါ်ပိတ်ဆို့တံခါးအရေးယူမှုတွေကိုတစ်ဖက်သက်ဖယ်ရှားဖို့တောင်ကိုရီးယားကဆုပြုခဲ့ပေမဲ့အမေရိကန်ရဲ့အတည်ပြုချက်မရဘဲဘာမှမလုပ်ဖို့သမ္မတဒေါ်နယ်ထရန့်ကခက်ပြက်ပြက်ပြောလိုက်ပြီးတဲ့နောက်တောင်ကိုရီးယားကပြန်လည်ယူသိမ်းလိုက်ပါတယ်။တောင်ကိုရီးယားသင်္ဘောသား46ယောက်သေဆုံးခဲ့ရတဲ့2010ပြည့်နှစ်တုန်းကမြောက်ကိုရီးယားရဲ့တက်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့ချမှတ်ထားတဲ့အရေးယူတံခါးမှုတွေကိုပြန်လည်ယူသိမ်းဖို့စဉ်းစားနေတဲ့အကြောင်းမနေ့တုန်းကပဲတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကန်ကျွန်ဟွာကပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာတပ်တမန်ရေးရာအရှိန်ရလာစေဖို့ရည်ရွယ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပေမဲ့သဘောထားပြင်းထန်လွန်းတဲ့ Conservative Party ရဲ့ဒေါသတကြီးတုံ့ပြန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။စုဝါနေနဲ့အရေးယူတန်းခတ်မှုတွေပေါ်အပြည့်အဝပြန်လည်မတုံ့တက်ရသေးသလိုဆုံးဖြတ်ချက်ချက်ချင်းချနိုင်မှာမဟုတ်တဲ့သဘောမျိုးနိုင်ငံခြားရေးဝန်ကြီးဌာနကနောက်ပိုင်းမှာတော့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
အမေရိကန်ရဲ့ထိတ်တန့်လေရင်ထုတ်လုပ်မှုနဲ့အကသယင်တိစားမှုဆိုင်ရာကုမ္ပဏီတချို့ထံကနေကုန်သွယ်ရေးလျှို့ဝှက်ချက်တွေကိုခိုးယူဖို့စ조사မှုနဲ့တရုတ်သရှိုးတယောက်ကိုအမေရိကန်ကတရားစွဲဆိုလိုက်ပါတယ်။တရုတ်သရှိုးရန်ဂျွန်းစုကိုအီဘီလာတရက်နေတုန်းကဘယ်လ်ဂျီယမ်မှာဖမ်းဆီးခဲ့တာဖြစ်ပြီးပြီးခဲ့တဲ့အင်္ဂါနေ့မှာအမေရိကန်ကိုလွှဲပြောင်းပေးခဲ့ကြောင်းတရားရေးဌာနကမနေ့တုန်းကအကြေညာပါတယ်။မနေ့ဗုဒ္ဓနေ့မှာတော့သူ့ကိုဆင်ဆနတီကဖက်ဒရယ်တရားရုံးမှာရုံးထုတ်ခဲ့ပြီးအိုဟိုင်းယိုတောင်ပိုင်းခရိုင်တရားရုံးဖက်ဒရယ်ခွန်အဖွဲ့ကနေသူ့ကိုဆွဲချက်တင်ခဲ့ပါတယ်ရှင်ကြာရပရင်းညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်11 Media Group ကသတင်းသမား3ဦးကိုဖမ်းဆီးအရေးယူရာဟာအစိုးရကိုယ်တိုင်ကပြဋ္ဌာန်းထားတဲ့သတင်းမီဒီယာဥပဒေကိုကျော်လွန်ပြီးလှုပ်ဆောင်ခဲ့တာကြောင့်ဒါကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောဆိုလိုက်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုပြောဆိုလိုက်တာပါ။ရန်ကုန်တိုင်းအစိုးရကအခုလိုအရေးယူမှုဟာနိုင်ငံရဲ့ဒီမိုကရေစီပုံရိပ်ကိုကြာဆင်စေရုံသာမကရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေတယ်လို့ထောက်ပြထားပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
11 Media မှာရေးသားထားတဲ့အမြဲရှုံးနေတဲ့73စီဆိုင်တွေပေးရေးငွေချေးသူဘယ်သူမှမသိတဲ့ကြောင်းကားနဲ့လူနာမည်ပေါက်ပြည်သူရှယ်ယာဆိုတဲ့သတင်းဆောင်ပါဟာရန်ကုန်တိုင်းအစိုးရအပေါ်အများပြည်သူအကြီးညိုပြက်စီပြီးပြည်သူတွေကအစိုးရအပေါ်ပြစ်မှုကျူးလွန်လာအောင်ပြုလုပ်ခဲ့တာကြောင့်ဆောင်းပါရှင်ကိုဖြိုးဝေဝင်းတာဝန်ခံအက်ဒီတာကိုနေရင်မင်းနဲ့အက်ဒီတာချုပ်ကိုကျော်စောလင်းတို့ကိုရာဇသက်ကြီးပုံမှ905ခါခွေးနဲ့အရေးယူရတာဖြစ်ကြောင်းရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ရန်ကုန်တိုင်းအစိုးရရဲ့အခုလိုအရေးယူဆောင်ရွက်မှုဟာပုဂ္ဂိုလ်ရေးဆန်တယ်လို့မြင်မိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အကြီးအကဲအဖြစ်ရွေးချယ်ခံရသူ The Voice သတင်းချန်နယ်ရဲ့ Editor ချုပ်ဦးကျော်မင်းဆွေကသုံးသပ်ပါတယ
်။ကျွန်တော်အနေနဲ့ကတော့ဒီအရေးယူမှုကနော်ပုဂ္ဂိုလ်ရေးဆန်တယ်နော်အကျေဆန်လုံးနဲ့ဆန်လို့လည်းလို့မြင်နေသတင်းမီဒီယာမှာရေးတဲ့ဥက္ကဋ္ဌဆောင်မတစ်ပုဒ်ကြောင့်အရေးယူရဆိုရပြီးတုံ့မှချင်းနဲ့တက်တာမသိတော့ဘူး။နောက်တစ်ခုကသူတို့ဒီပုံမှန်နဲ့တက်ပြီးတော့အတင်းမီဒီယာတိုက်ကိုတွားပြီးတော့ရေအောင်ဆုံးနဲ့နော်ဂျပန်ကလူကြီးတွေနဲ့ပုံလိုက်တက်ပြီးတော့အားမို့လောက်တာလည်းမတက်တော့ဘူး။ဒါတော့ဒီပုံမှန်ရှင်းတော်ရှိလို့ရှိရင်အမြင်ကတ်တဲ့ပုံမှန်ဟိုပတ်ဆံပေးလို့မရဘဲထောင်းနဲ့ထည့်လို့ရတဲ့ပုံမှန်ပေါ့နော်။ဒါကလည်းကျွန်တော်တို့သဘောတူနိုင်ကြမရှိဘူ
း။လေမန်မီဒီယာကရေးသားတဲ့သတင်းဆောင်မဟာကျင့်ဝတ်ပိုင်းဆိုင်ရာအရာချိုးပေါက်ရေးသားတာမျိုးမတွေ့ရဘူးလို့ဦးကျော်မင်းဆွေကပြောပါတယ
်။ဆောင်းပါကိုကျွန်တော်အကြံဉာဏ်နဲ့ဖတ်ကြည့်တဲ့အခါကျတော့အများစုကစစ်ကောင်ထဲမှာရှိနေတယ်နော်။ဆွေးနွေးချက်တွေကိုချိန်ထားနေတာ။ဟိုလုပ်ချင်ထားတာကျင့်ဝတ်နဲ့မင်းသားတွေ့ဆွေးတာကျွန်တော်မတွေ့ရဘူးဆောင်းပါမှာ
။မြန်မာနိုင်ငံမှာအစိုးရကတရားဝင်အသိမှတ်ပြုဖွဲ့စည်းထားတဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရှိပြီးလွှတ်တော်ကအတည်ပြုပြဋ္ဌာန်းထားတဲ့သတင်းမီဒီယာပုံမှန်21အရာသတင်းနောက်တည်းရဲ့ရေးသားချက်နဲ့ပတ်သက်လို့နင့်နာတယ်လို့ယူဆတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုအနေနဲ့အရင်ဦးဆုံးသတင်းမီဒီယာကောင်စီကို မီဒီယာကောင်စီကဂျောင်းဝင်ညှိနှိုင်းပေးရမယ်လို့ပါရှိပါတယ်။အဲ့ဒီလမ်းကြောင်းပေါ်အခြေခံလှုပ်ဆောင်တင်တယ်လို့ရန်ကုန်တိုင်းလွှတ်တော် NLD ပါတီကိုယ်စားလှယ်ဖြစ်တဲ့ဦးနေဖုံးလကထောက်ပြပါတယ်
။ဆက်လက်မှာကျင်ကြတော့ဒါတော့တရားရုံးကတော့ဆုံးဖြတ်မှာပေါ့နော်။ကျွန်တော်တို့လေ့လာသလောက်တော့ဒါစီရင်စစ်ချုပ်စီရင်ခံတာအပေါ်မှာလွှတ်တော်ကလည်းဆွေးနွေးတဲ့ချက်လက်တွေပုံပါပဲ။ဒါအဓိကရေးသွားတာဖြစ်တဲ့ကြောင့်မလို့ဟိုအချက်လက်မဟိုမမှားဘူးလို့ကျွန်တော်တို့ကယူဆတာပေါ့နော်ယူဆတယ်ဒါပေမဲ့လည်းအခုတရားဆွဲရဲဆိုတဲ့ကိစ္စပါတော့ကျွန်တော်ကတော့ဟိုအဲ့တရားဆွဲတဲ့ဟာတော့ကျွန်တော်ကတော့သဘောမတူဘူးကန့်ကွက်တယ်ဘာလို့လဲဆိုတော့မှန်တိုင်းမီဒီယာနဲ့ဖြစ်တယ်ဆိုရင်လည်းပဲဒါသတင်းမီဒီယာကောင်စီကရှိတယ်လေအဲ့ဒါကြောင့်သတင်းမီဒီယာကောင်စီကတဆင်အဲ့လိုမျိုးဖြေရှင်းတာမျိုးပေါ့ဘာလို့ဆိုတော့မီဒီယာဆိုတာစရုပ်ကမှန်တိုင်းတော့ကျွန်တော်တို့ဟိုမိဖတ်လို့သဘောထားတင်တယ်လေ
ပြည်တော်စုလွှတ်တော်ကပြဋ္ဌာန်းထားတဲ့အတိုင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီဟာစာနယ်ဇင်းသမားတွေနဲ့ပတ်သက်လို့ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလွတ်လပ်စွာဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်တာကြောင့်သတင်းသမားတွေအပေါ်ရန်ကုန်တိုင်းအစိုးရကမီဒီယာဥပဒေအရအရေးယူတာမျိုးမဟုတ်ဘဲအခြားဥပဒေပုံမှတ်တွေနဲ့အရေးယူနေတဲ့လှုပ်ဆောင်ချက်ပေါ်ပြင်းထန်စွာရှုတ်ချတယ်လို့အော်တိုဘာ17ရက်ဒီကနေ့ထုတ်ပြန်တဲ့မီဒီယာကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြတော်ရပါရှင်အခုတော့ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးနဲ့တွေ့ဆုံမေးမြန်းခန်းကိုဆက်ပြီးတင်ပြပါောင်းမယ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအခမ်းကိုမြန်မာအစိုးရဘက်ကလက်ခံဖို့ညင်ပေရာဟာမြန်မာနိုင်ငံအကျိုးစီးပွားအတွက်အကောင်းဆုံးဖြစ်မယ်လို့မယုံကြည်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပတန်အမတ်ကြီး Christian Schmidt က VOA ကိုပြောပါတယ်ဥရောပသမဂ္ဂရဲ့အထူးကိုယ်စားလှယ်ဆေးလို့ရေးမြန်မာအစိုးရဘက်ကအတည်ပြုမဲ့ရက်ကိုစောင့်ဆိုင်နေဆဲဖြစ်ပြီးဒီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုကူညီမဲ့အဖွဲ့ဖြစ်တယ်လို့လည်းပြောဆိုပါရယ်တန်အမတ်ကြီး Christian Schmidt ကိုကိုသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင
်လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလည်းစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့လှုပ်ဆောင်နေပါတယ်ကုလသမဂ္ဂရဲ့ချဲ့လက်ရှာဖွေရေးအဖွဲ့အစည်းအခမ်းအစားကိုတော့အတိအမှန်မပြုတ်ပါဘူးညှင်းပယ်ထားပါတယ်မြန်မာအစိုးရရဲ့စုံစမ်းစစ်ဆေးမှုတွေကိုရော EU ဘက်ကယုံကြည်စိတ်ချတဲ့စုံစမ်းစစ်ဆေးမှုတွေဖြစ်သတ်မှတ်ပါသလားဒီအချက်ကိုကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေရပ်ဆန်းရေးအတွက်စဉ်းစားတဲ့အခါမျိုးမှာ EU ဘက်ကထည့်သွင်းစဉ်းစားပါသလားခင်ဗ
ျ First of all the United Nations fact finding mission or the mandate of the special rapporteur
ပထမဆုံးပြောချင်တာကကုလသမဂ္ဂအထူးကိုယ်စားလှယ်တာဝန်ပေးတယ်ဒါမှမဟုတ်အချက်လက်ရှာဖွေရေးအဖွဲ့ဖွဲ့တယ်ဆိုတာကုလသမဂ္ဂတစ်ခုလုံးကတာဝန်အနှင်းတာဖြစ်ပါတယ်ပညာရှင်တွေဂုဏ်သိက္ခာရှိတဲ့သူတွေပါဝင်ပြီးတော့စနစ်တကျနီးနာတွေမူပေါင်းစည်းမျဉ်းတွေနဲ့လုပ်ကင်တာပါတစ်ဖက်တည်းကိုနားထောင်ပြီးတော့ဆုံးဖြတ်တာမဟုတ်ပါဘူးဂျိုဒုကရိုက်ထားတဲ့ပုံတွေနဲ့ဗတ်ပေါင်းစုံလေ့လာပြီးတော့တည်တည်အထောက်အထားတွေကိုအပြန်ပြန်အလှန်လှန်စစ်ဆေးပါတယ်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအခမ်းစာဟာအ ਨੇ အများဆိုသလိုအချက်လက်မှန်တယ်ဖြစ်ပျက်နေတာတွေကိုထင်ရှားတယ်လို့လည်းဥရောပနိုင်ငံတွေကယုံကြည်လက်ခံထားပါတယ်ဒီချက်လက်ရှာဖွေရေးအဖွဲ့အပေါ်မှာမြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမရှိတာကိုကျွန်တော်တို့စိတ်မကောင်းပါဘူးညင်းပယ်တာထက်လက်ခံတာပူးပေါင်းဆောင်ရွက်တာကပိုကောင်းတယ်လို့မြင်ပါတယ်ဒီဖွဲ့ဟာတစ်ဖက်သက်ဆန်တယ်ဗတ်လိုက်တယ်လို့ပြောနေတဲ့အချိန်ထဲမှာဖြစ်ပျက်နေတဲ့နေရာတွေကအခြေအနေတွေကိုလာကြည့်ဖို့တော့မြန်မာဘက်ကခွင့်မပြုခဲ့ပါဘူးဒါကသဘာဝကျတဲ့ဖြည့်ရှင်းချက်မဟုတ်ဘူးလို့ထင်ပါတယ်မြန်မာအစိုးရကဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ပတ်သက်လို့ပြောရရင်တော့သူတို့ကိုအတိအကျဘယ်လိုတာဝန်အနှင်းထားလဲဆိုတာကျွန်တော်ရောလူတော်များများမသိဘူးလို့လည်းဝန်ခံရပါလိမ့်မယ်ဒီစုံစမ်းစစ်ဆေးကော်မရှင်မှာတကယ်တမ်းဘယ်လောက်လုပ်ပန်ခွင့်ရှိသလဲကျွန်တော်တို့စောင့်ကြည့်နေပါတယ်လုပ်ပန်ခွင့်အပြည့်အဝရှိဖို့ဆိုရင်ဒီအဖွဲ့မှာမှုကင်းဆေးပညာဆိုင်ရာကျွမ်းကျင်သူတွေပါဖို့လိုပါတယ်ဥပဒေရေးရာကျွမ်းကျင်သူတွေလည်းပါဖို့လိုပါတယ်ဖြစ်ပျက်တဲ့နေရာတွေကိုတွားနိုင်ခွင့်စစ်ဆေးထားတာတွေကိုပြန်ကြည့်ခွင့်ရုပ်ဝတ္ထုနဲ့လိုအပ်တဲ့အရင်းအမြစ်အားလုံးရှိရပါလိမ့်မယ်အခုမြန်မာနိုင်ငံကိုလာမဲ့ EU ရဲ့စောင့်ကြည့်ရေးကိုယ်စားလှယ်အဖွဲ့ဟာလူခွင့်ရေးကိစ္စတွေကိုစုံစမ်းစစ်ဆေးမှာမဟုတ်ပါဘူးရခိုင်ပြည်နယ်ကိုလည်းသွားပြီးတော့စစ်ဆေးတာမျိုးလုပ်မှာမဟုတ်ပါဘူးအဓိကရွယ်ချက်ကမြန်မာအစိုးရနဲ့ဆွေးနွေးဖို့လာတာပါ
မြန်မာပြည်ဒီမိုကရေစီတည်ဆောက်ရေးမှာဥရောပသမဂ္ဂကသမိုင်းနဲ့ချီနှစ်ပေါင်းများစွာထောက်ခံပံ့ပိုးပေးခဲ့တာပါပိတ်ဆို့ရေးယူတာဈေးကွက်မှာခွန်ကင်းလွတ်တဲ့ရောင်းချခွင့်ရုပ်သိမ်းတာဒီလိုကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေရပ်ဆိုင်းတာမျိုးက EU ဘက်ကလိုချင်တဲ့ပင်မရည်မှန်းချက်ကိုအောင်မြင်စေနိုင်မယ်လို့တာမတ်ကြီးတကယ်ပဲယုံကြည်ပါသလားခင်ဗျာ
So I believe that The most important thing for Myanmar's democratic transition to succeed is the will of the people of Myanmar.
မြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့မှာမြန်မာပြည်သူတွေရဲ့သဘောဆန္ဒကအဓိကကျတယ်လို့ကျွန်တော်ထင်ပါတယ်။ဒီနေ့အခြေအနေကိုရောက်ဖို့အတွက်ခက်ခဲကြမ်းတမ်းမှုတွေကြားကမြန်မာပြည်သူတွေပေးဆက်ခဲ့ကြရတာပါ။ပြင်ပကဖိအားကြောင့်ဖြစ်လာတာမဟုတ်ပါဘူး။မြန်မာပြည်သူတွေရဲ့ဆုံးဖြတ်ချက်ရဖြစ်လာခဲ့တာပါ။ဒီတော့အောင်မြင်ဖို့ဆိုတာမြန်မာပြည်သူတွေကအခရာကြပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ကုလသမဂ္ဂမှဥရောပသမဂ္ဂကတခြားလုံးအပြင်းထန်ဆုံးဝေဖန်ပြောဆိုခဲ့တာပါအခုချိန်မှာလည်းမှားနေတာတခုခုကိုတွေ့ရင်ကုလသမဂ္ဂမှအကျေလောင်ဆုံးပြောနေတာဥရောပသမဂ္ဂဖြစ်နေတာကိုမအံ့ဩပါနဲ့ကျွန်တော်တို့ကအားလုံးအစုံပါဝင်ခွင့်ဆိုတာကိုလက်ခံသူတွေမို့ပါဒ တကယ်တော့အခုလာမဲ့ EU ရဲ့စောင့်ကြည့်ရေးကိုယ်စားလှယ်အဖွဲ့ဟာလည်းမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပံ့ပိုးကူညီဖို့လာတာဖြစ်ပါတယ်လူတိုင်းဝန်တစ်ခုကိုဝိုင်းပယ်ထားမယ်ဆိုရင်ဒီမိုကရေစီဆိုတာမရနိုင်ပါဘူးဒုက္ခရောက်နေတဲ့သူတွေကိုအကာအကွယ်မပေးဘူးတိုင်းဝန်တစ်ခုကိုနိုင်ငံသားအဖြစ်အသိမှတ်မပြုဘူးအခြေခံကျန်းမာရေးပညာရေးစောင့်ရှောက်ခွင့်တွေမပေးဘူးဆိုရင်ဂုဏ်သိက္ခာဆိုတာလည်းတိဆောက်လို့မရပါဘူ
းစီးပွားရေးပြဿနာတွေအခုဆိုငွေလဲနှုန်းပြဿနာနောက်ငြိမ်းချမ်းရေးနဲ့ပြည်လဲတင်းပြတ်ရေးကိစ္စရုံးကန်ကြိုးပမ်းနေရတာတွေရှိပါတယ်ဒီလိုအချိန်မှာကုန်သက်ွင့်ဂျိုးခန်စားခွင့်ကိုရက်ဆိုင်တာမျိုးအရေးယူမယ်ဆိုရင်ဒီမိုကရေစီရဲ့တိုးတက်မှုတွေကိုရှေ့မဆက်နိုင်အောင်ဆွဲလဲလိုက်တယ်လို့ဖြစ်မယ်လို့ထောက်ပြတာမျိုးတွေရှိလာရင်တာမတ်ကြီးတွေနဲ့ဘယ်လိုတုံ့ပြန်မလဲခင်ဗ
ျ Well a couple of things first of all again no decision has been taken and the monitoring mission will come here
ပြောချင်တာကပြောချင်တာကကျွန်တော်တို့ဘက်ကဘာဆုံးဖြတ်ချက်မှမချသေးပါဘူးကျွန်တော်ပထမပြောချင်တာကကျွန်တော်တို့တေးသေးချာချာကိုစမ်းသပ်ပြီးမှဆုံးဖြတ်မယ်ဆိုတာပါနောက်တစ်ချက်ကမြန်မာပြည်ရဲ့တည်ငြိမ်မှုဆိုတာကိုကြည့်တဲ့အခါမှာကျွန်တော်ကိုယ်ပိုင်အမြင်အရအရက်ဖက်စစ်ဖက်ပါဝင်တဲ့အစိုးရအနေနဲ့အားလုံးရဲ့တန်းတူညီမျှမှုနဲ့ဂုဏ်သိက္ခာကိုအောင်အောင်မြင်မြင်အမခံနိုင်မှတည်ငြိမ်မှုကိုတည်ဆောက်နိုင်မယ်လို့လက်ခံပါတယ်။ဒါကဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေမှာအရေးကြီးတဲ့အချက်တစ်ချက်လည်းဖြစ်ပါတယ
်။ဒေါ်ရရှင်များရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုလျှော့ချရေးကတိပေးထားတဲ့အတိုင်းကျူပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံအနေနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံတကာပြဟိတအဖွဲ့တစ်ခုဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရေးတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမ်းမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာပါကြောင့်များပါလေ။မြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတော့ကို VOAS နေနေညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOAS ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်ဝါဖဲဆက်ရအောင်ပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကအာဖရိကတိုက်ရဲ့စီးပွားရေးကဏ္ဍမှာအသာစီးရအောင်အပြိုင်ဆိုင်စူးစမ်းနေကြပါတယ်။အာဖရိကတခွင်စီးပွားရေးတိုးတက်အောင်ကြိုးပမ်းမှုအဖြစ်အခြေခံအဆောက်အဦစီမံကိန်းတွေနဲ့နိုင်ငံရခြားအထောက်အပံ့တွေအတွက်တရုတ်နိုင်ငံကတန်းထောင်ပေါင်းများစွာရင်းနှီးမြှုပ်နှံနေပါတယ်။အမေရိကန်ပြည်ထောင်စုကတော့အာဖရိကနိုင်ငံတို့ရဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်လှုံ့ဆော်ရမှာတရုတ်နိုင်ငံနဲ့ဆိုင်ရင်နောက်ကျကျန်းရင်နေခဲ့ပြီလို့တချို့ကဆိုပါတယ်။ USAID အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီအကြီးအကဲမတ်ဂရင်းကတော့အာဖရိကတိုက်မှာတရုတ်နဲ့တန်းတူရှင်ပြိုင်နိုင်ဖို့အမေရိကန်ရဲ့ခြေကပ်ပုံနဲ့ပတ်သက်လို့ VOA ဝိုင်းရံသတင်းထောက်Greta Van Sturen နဲ့တွေ့ဆုံမင်းမြန်ခါမှာရှင်းပြပါရယ်ဒေါခင်ဆိုဝင်းကပြောပြချပါရယ
်ကောင်းပါပြီရှင်အာဖရိကနိုင်ငံတချို့ဟာကမ္ဘာမှာစီးပွားရေးတိုးတက်မှုနှုန်းအများဆုံးနိုင်ငံတွေဖြစ်တဲ့အတွက်ကမ္ဘာတစ်ဝန်းရင်းနှီးမြှုပ်နှံသူတွေကမျက်စိကျနေကြတာဖြစ်ပါတယ်အထူးသဖြင့်တရုတ်နိုင်ငံကကင်ညာနိုင်ငံရဲ့မဒရာကာ Express လို့ခေါ်တဲ့အမြန်မီးရထားလမ်းစီမံကိန်းအပါအဝင်အာဖရိကတိုက်တဝန်းအခြေခံအဆောက်အုံစီမံကိန်းတွေအတွက်ဒေါ်လာတန်းထောင်ပေါင်းများစွာရင်းနှီးမြှုပ်နှံနေတယ်လို့VOA Beijing Bureau အကြီးအကဲ William Aitka ကပြောပါတယ်
China is trying to position itself to take advantage of
Africa မှာစီးပွားရေးဖွံ့ဖြိုးမှုအခွင့်အလမ်းတွေအတွက်အခွင့်ကောင်းယူဖို့တရုတ်ကဥအောင်နေရာယူပြီးစ조사နေတာပ
ါတရုတ်နိုင်ငံရဲ့ Belt and Road Initiative လို့ခေါ်တဲ့27ရာစုပိုလန်မှကြီးအတွက်နိုင်ငံပေါင်း80လောက်မှာရထားလမ်းတွေလမ်းတံတားတွေစိတ်ကန်းတွေတိဆောက်ရေးဒေါ်လာတန်ပေါင်းသိန်းနဲ့ချီပြီးသုံးဆွဲဖို့စီစဉ်နေတယ်လို့အမခံထားပါဗျ။တရုတ်ရဲ့ချင်းငွေတွေကိုအာဖရိကနိုင်ငံတွေကပြန်ဆက်ဖို့တိတ်ခက်ခဲနိုင်တဲ့အတွက်အာဖရိကနိုင်ငံတွေကိုကျွေးတန်တရာတဲ့ပိတ်မိနေအောင်တရုတ်ကဆွဲသွင်းနေတယ်လို့ဖြစ်နေပြီလို့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green ကသတိပေးလိုက်ပါတယ်
။ They build dependency. So the choice is self-reliance versus almost servitude.
တူကသူကအကူနေရတယ်ဆိုတာဖြစ်အောင်လုပ်နေတာပါရွေးချယ်ရမှာကကိုကုတ်ကူအကူမလားကျွတင်ကျွန်ခံတဲ့အဖြစ်မျိုးရောက်ခံမလားပေါ့ဗျာတူကငွေချေးတဲ့လို့လုပ်နေတာပါနိုင်ငံရဲ့အနာဂတ်အတွက်ရစ်ကြချင်းငွေနဲ့အတူတူဆက်နေရတယ်ဆိုရင်ရေရှည်မထိန်းနိုင်တဲ့အဖြစ်တွေမကြာခဏကြုံနေရတာကိုကျွန်တော်တို့ကြားနေရပါတယ
်အမေရိကန်ရဲ့အာဖရိကနိုင်ငံတွေအပေါ်ချင်းကပ်မှုကတရုတ်နိုင်ငံရဲ့လုပ်ပုံကိုင်ပုံနဲ့မတူပါဘူးလို့မတ်ဂရင်းကပြောပါတယ်
We ask for reforms. We ask them to respect certain rights and values.
ပြည်ပြင်ပြောင်းလဲလို့ဖို့အခွင့်အရေးနဲ့တန်ဖိုးထားရမယ့်ကိစ္စတွေကိုအထိုက်လျောက်လေးစားလိုက်နာဖို့ကျွန်တော်တို့ကတိုက်တွန်းနေပါတယ်။နောက်ဆုံးမှာကုန်သွယ်ရေးမိတ်ဖက်တွေဖြစ်တဲ့ဒန်းတူဆက်ဆံစည်းကျင်တာဖြစ်ပါတယ
်။တရုတ်ကတော့ဒီလိုဝေဖန်တာကိုလက်မခံပါဘူးတဲ့။သူတို့ကဖွံ့ဖြိုးရေးအတွက်အကူအညီပေးနေတာလို့ပြောတဲ့အကြောင်း VOA Beijing Bureau အကြီးအကဲ William Ike ကပြောပါတယ်။
They do, you know, make the argument that there's no political strings attached, that we're not going to ask you to change your political system.
They don't have any kind of political system or to adopt our values. They don't have any kind of political system or to adopt our values. They don't have any kind of political system or to adopt our values. They don't have any kind of political system or to adopt our values. They don't have any kind of political system or to adopt our values. They don't have any kind of political system or to adopt our values. They don't have any kind of political system or to adopt our values. They
VOA American တိုင်းရဲ့အာဖရိကဌာနမှူးဆီလမ်ဆော်လမွန်ကတော့တရုတ်ရဲ့နှီးကအာဖရိကနိုင်ငံတွေအကျွေးပြည့်တဲ့ပြဿနာတဲ့တောင်ပိုဆိုးနိုင်တယ်လို့သုံးသပ်ပါတယ်
What China's doing is also enabling corruption in these countries where the African Union or
Africa
governments are really
actively
making back
loans to them. Africa ကလူကုန်ထန်တွေအစိုးရရရှိကြီးတွေစီနောက်ဖေးပေါက်ကနေပြီးတော့လက်ထိုးပွင့်လင်းမြင်သာမှုမရှိတဲ့သဘောတူညီမှုတွေကိုလူသူမသိအောင်လို့လက်မှတ်ထိုးတယ်ဒါတွေအားလုံးဟာပိုလင်းမှုမရှိတဲ့တရုတ်နဲ့အာဖရိကနိုင်ငံတွေကြားမှာဆက်ဆံနေတဲ့လုပ်ရက်တွေဖြစ်ပါတယ်
။အာဖရိကတိုက်မှာတရုတ်ဩဇာလွှမ်းမိုးမှုကြီးထွားလာတာကိုဒစိမ့်တစ်ပိုင်းတုံ့ပြန်ဖို့အတွက်အမေရိကန်ကအာဖရိကမှာပိုပြီးရင်းနှီးမြှုပ်နှံနိုင်ရေးကူညီတဲ့အနေနဲ့အမေရိကန်လွှတ်တော်ကနေ Build Act လို့ခေါ်တဲ့တိဆောက်ရေးအဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေအနေနဲ့အာဖရိကတိုက်စီးပွားရေးကဏ္ဍမှာဩဇာလွှမ်းမိုးနိုင်မှုအတွက်အမေရိကန်နဲ့တရုတ်အားပြိုင်ကြရမှာအထောက်အကူဖြစ်နိုင်ပါတယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ရှင်
။ဒေါက်ခင်ဆိုဝင်းတင်ပြတော်တာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 နဲ့ 9:30 Asia Set 7ကနေဖန်ယူကြည့်ရှုနိုင်ပါတယ်ခုတော့ကြန့်ရှင်နေတဲ့အချိန်တွင်တဲ့အချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦ
းအမေရိကန်နဲ့ရုရှားအာကသယာဉ်မနှူးလိုက်ပါသွားပြီးနိုင်ငံကအာကသစကန်ကိုတွားရောက်မဲ့ဆိုယုစ်အာကသယာဉ်ဟာမြေပြင်ကနေဒီကနေ့လွတ်တွေ့ပြီးတိုက်မိချခဲ့မှာပဲအရေးပေါ်ပြန်လည်ဆင်းသက်ခဲ့ရပါတယ်ဆိုဗီယက်ယူနီယံလက်ထက်ကတည်းကတိစောက်ထားခဲ့တဲ့ကဇက်စတန်နိုင်ငံဘကွန်နွာမြို့ကအာကသစကန်ကနေလွတ်တင်ပြီးနောက်အာကသယာဉ်ရဲ့တွန်းအားပေးစနစ်မှာဆက်ချွတ်ရမှုကြုံရတာဖြစ်တဲ့ကြောင်းအမေရိကန်အာကသသိပ္ပံအေဂျင်စီ NASA ကပြောပါတယ်ဟာရီကိန်းမွန်နိုင်မိုက်ကယ်တက်ကက်ကန်ရတဲ့ဖလော်ရီဒါပြည်နယ်မှာကယ်ဆယ်ရေးလုပ်ငန်းတွေကိုခိုင်မာဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကဒီနေ့ပဲကတိပြုပြောဆိုလိုက်ပါတယ်။ဟာရီကိန်းမွန်နိုင်မိုက်ကယ်ဟာနှစ်ပေါင်း90အတွင်းအမေရိကန်ကုန်သင်းမန်းကိုဝင်ရောက်တဲ့အပြင်းထန်ဆုံးမွန်နိုင်တစ်ခုလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျဘာကျွန်းနဲ့ဘာလီကျွန်းကမ်းလွန်ရေးပြင်မှာဗိုလ်ပြုတ်လောက်ကပ်ခဲ့တဲ့အင်အားပြင်းငင်ကြောင့်လူ3ဦးသေဆုံးခဲ့ရတယ်လို့ကပ်ပေးတံကြောင့်ဒုက္ခရောက်နေသူတွေကြားမှာလည်းနောက်ထပ်ဆိုးရိမ်မှုတွေပေါ်ပေါက်ခဲ့ပါတယ်။ပြင်းရ6ရှိတဲ့ငင်ဒီနေ့ဆော့ပိုင်းလောက်ကပ်ခဲ့ရကနေအမြတ်ပြပြုချက်ဖြစ်ပြီးဂျာဘာကျွန်းမှာဆွမ်းနက်ရက်မှာလူ3ယောက်သေဆုံးခဲ့တာပါရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့ပြည်နယ်ရေးအကူအညီပေးဖို့မြန်မာနိုင်ငံနဲ့ပူးပေါင်းဖြစ်တဲ့အရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအကျပ်တင်းနဲ့လူ့ခွင့်ရေးပြဿနာတွေကိုဖြေရှင်းဖို့အာဆီယံသင်းရဲ့ကြိုးပမ်းမှုတွေကိုအတိအမှတ်ပြုကြောင်းနဲ့တစ်ချိန်တည်းမှာပဲဒုက္ခသည်တွေလုံခြုံမှုနဲ့ကုန်သက်ခရှိရှိကိုယ်သဘောဆန္ဒနဲ့နေရပြည်နယ်ကိုအကူအညီဖို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်တာပါ
တဲ့အချင်းချက်ကိုကွန်ရင်းဦးကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ VOA American အသံညာဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ54 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington. From Washington,